Republican ခေါင်းဆောင် John McCain ဦးဆောင်ကျင်းပတဲ့စီရိုနာဆွေးနွေးပွဲမှာမြန်မာပြည်ဆိုင်ရာအမေရိကန်နိုင်ငံသား၏မူဝါဒပြန်လည်သုံးသပ်ရေးဆိုင်ရာအကြောင်းတွေကိုဆွေးနွေးခဲ့ကြပြီးဒီဆွေးနွေးပွဲရလဒ်ကိုစာတမ်းပြုစုကဝါရှင်တန်နိုင်ငံ၏အတိုင်းဝိုင်းကို John McCain ကတိုက်တွန်းသွားဖို့မျှော်လင့်နေကြပါတယ်။ဥပမာအစိုးရဟာဒီမိုကရေစီအင်အားစုတွေရဲ့အတန်ထက်မြန်မာအစိုးရနဲ့သာပိုပြီးနီးစပ်လာတဲ့အပေါ်စိုးရိမ်နေတာကြောင့်အမေရိကန်နိုင်ငံသား၏မူဝါဒကိုပြန်လည်သုံးသပ်ဖို့စီရိုနာဆွေးနွေးပွဲမှာတိုက်တွန်းပြောဆိုခဲ့ကြတာပါ။ဒီအကြောင်းကိုဆက်လက်တင်ပြချင်ပါတယ်။အမေရိကန်ပြည်ထောင်စုအာရီဇိုနာပြည်နယ်စီရိုနာမြို့မှာဂျွန်မက်ကိန်းအင်စတီကျူကကြီးမှုကျင်းပတဲ့စီရိုနာဖိုရမ်ဆွေးနွေးပွဲမှာလူအခွင့်အရေးချိုးဖောက်ခံရမှုအကြမ်းဖက်မှုတိုက်ဖျက်ရေးလူကုန်ကူးမှုနဲ့ကမ္ဘာစီးပွားရေးစတဲ့ကဏ္ဍတွေမှာအမေရိကန်ရဲ့ဥဆောင်မှုနဲ့ပတ်သက်လို့ဧပြီလ25-26နှစ်ရက်ကြာဝိုင်းဝန်းဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီဆွေးနွေးပွဲအတွင်းမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးမှာအမေရိကန်အစိုးရရဲ့အခမ်းကဏ္ဍအရေးကြီးပုံကိုဆွေးနွေးခဲ့ကြပြီးဒီဆွေးနွေးချက်တွေကိုနိုင်ငံရေးဩဇာကြီးမားတဲ့ Republican ခေါင်းဆောင် John McCain ကအမေရိကန်အစိုးရကိုပြန်လည်တိုက်တွန်းသွားဖို့မျှော်လင့်ကြောင်းစီရိုနာဆွေးနွေးပွဲမှာကိုယ်တိုင်တက်ရောက်ဆွေးနွေးသူရန်ကုန်နိုင်ငံရေးသိပ္ပံကျောင်းအုပ်ချုပ်မှုဒါရိုက်တာအဖွဲ့ဝင်မဆီမအောင်က VOA ကိုပြောပါတယ်
။ဒီစနေတာဂျိုမကင်းကလည်းအားလုံးသိတဲ့အတိုင်းပဲမြမအရေးနဲ့ပတ်သက်ရင်တော့သူကစိတ်ပါဝင်စားမှုရှိပြီးတော့အမေရိကန်နိုင်ငံလောကမှာလည်းဩဇာရှိရဲ့စနေတာတယောက်ဖြစ်တယ်ပေါ့နော်။ဆိုတော့ဒီဟာတွေကိုသူတို့ document လုပ်ပြီးတဲ့အခါမှာဒီ Washington Politics မှာတော့တစုံတရာ input လုပ်ဖို့လို့ကြိုးစားတဲ့ forum မျိုးပါ။ဒီ forum ကနေပြီးတော့အတန်းနေနားထောင်မယ်။အဲပြန်လည်သုံးသပ်မယ်။သုံးသပ်ပြီးတော့ဒါတွေကိုအခြေခံပြီးတော့ဒါဒီစနေတာဂျိုမကင်းအနေနဲ့ဒီ Washington Politics မှာတစုံတရာ import ပေးနိုင်ဖို့လို့ဟိုအထောက်ပံ့ဖြစ်စေတဲ့ forum မျိုးပါဒီ forum က
မြန်မာပြည်နဲ့ပတ်သက်လို့ Obama အစိုးရရဲ့ဆက်ဆံမှုတွေဟာနေပြည်တော်မြန်မာအစိုးရနဲ့သာပုံမနီးစပ်နေတာကိုသတိပြုမိတာကြောင့်အချိန်အမှန်တွေကိုလေ့လာပြီးပြန်လည်သုံးသပ်မှုတွေလုပ်တင်တယ်လို့ Sidona Forum မှာသူဆွေးနွေးခဲ့ကြအောင်မတ်စင်မအောင်ကပြောပါတယ
်ကျွန်မပါခဲ့တဲ့ panel ကဒီလူခွင့်ရင်းနဲ့ American ရဲ့အခမ်းအနားပေါ့နော်ဆိုတော့ဒီမှာအတူကူပြောင်းရေးမှာရက်တည်နေတဲ့အမေရိကန်အစိုးရရဲ့ခန်းကဏ္ဍနဲ့လှုပ်ဆောင်ချက်တွေအပေါ်မှာဘာပြောချင်တယ်လဲဆိုတဲ့ဟာပါအဓိကတော့လေဆိုတော့ဒီမှာတော့အဓိကအမေရိကန်ခန်းကဏ္ဍက still အရန်အရေးကြီးတယ်သူ့ရဲ့ရက်တည်ချက်မှားရင်ဒါမှမဟုတ်လဲ information မှန်မှန်ကန်ကန်မရဘဲနဲ့သုံးဖြတ်ချက်တွေသုံးသက်ချက်တွေမှားမယ်ဆိုလို့ရှိရင် Democratic အင်အားစုတွေရဲ့စိတ်ပြက်စရာဖြစ်လာနိုင်ဖို့ရရှိတယ်ဆိုတော့မျိုးဒါကိုသတိထားဖို့လို့ ਨੇ နောက်ပြီးတော့အမေရိကန်ကလာကြတဲ့ဘယ်လိုပြောမလဲ Washington ကပုံကိုယ်ရည်အနေနဲ့ဆိုလို့ရှိရင်လေအစိုးရနဲ့ပဲနေပြည်တော်နဲ့အီးပဲဟိုလုံလာထွေလာလုပ်နေတာတဲ့ဆားလို့ရှိရင်အောက်ချိန်မှာတကယ်ဖြစ်ပြက်နေတဲ့အခြေအနေတွေကိုတိတိပို့ပြီးတော့သိဖို့လို့လိုအပ်တယ်ဆိုတော့အတန်တွေကိုနားထောင်မှုဆိုတာမျိုးပဲကျွန်မပြောခဲ့ပါတယ
်။အမေရိကန်ပြည်ထောင်စုကကမ္ဘာလုံးဆိုင်ရာပထဝီနိုင်ငံရေးကိုစဉ်းစားရတာမှန်ပေမဲ့မြန်မာပြည်အရေးမှာတော့လက်တွေ့အခြေအနေတွေနဲ့ကွာဟသွားတာမျိုးမဖြစ်သင့်ဘူးလို့မတ်စင်မအောင်ကသုံးသပ်ပါတယ
်။အမေရိကန်ရဲ့နိုင်ငံသားဝန်ကြီးဌာနမှာပမာပြည်ကတကယ်တော့ geopolitics အရသာသူတို့စိတ်ဝင်စားစရာကောင်းနေတာကျမတို့စိုးရိမ်တာဒီဒေတာရင်းနိုင်ငံကြီးပေါ့နော်ပြောရမယ်ဆိုရင်ကျမတို့နိုင်ငံလေးတစ်ခုရဲ့ဟိုဒီမိုကရေစီအတွင်ကူးပြောင်းရေးဟာနိုင်ငံကြီးတွေရဲ့ဦးစားပေးဖြစ်တဲ့ဒေတာရင်းနိုင်ငံကြီးချိန်ခွင်ရှာပေါ့နော်အဲ့ဒီချိန်ခွင်ရှာနဲ့ရှင်းလိုက်လို့ရှိရင်ဒါဒုတိယတန်းစားလောက်ဖြစ်သွားတယ်ပေါ့ဒါ real politics မှာဒီအတိုင်းပဲဆိုတော့ကျမစိုးရိမ်တာလည်းဒါပဲပေါ့နော်ဆိုတော့အဲ့ဒါကိုလေကျမဒီဘက်မှာတော့ကြောပြစ်တယ်ဆိုလိုတာကစီးရရနိုင်ငံကြီးအရာစီးပွားရေးအရာလွှမ်းမိုးလာတဲ့တရုတ်ကပဲဒါကောင်တာလို့ပို့ဒါမှမဟုတ်ထင်းကြီးဖို့လို့လုပ်တယ်အဲ့ဒါကပုံများတယ်လို့ကျွန်မတော့အမြင်တယ
်တကယ်တော့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးမှာအကြီးအကျယ်စိန်ခေါ်မှုတွေရှိနေသေးပဲလို့မတ်စင်မအောင်ကထောက်ပြပါတယ
်ကျွန်မတို့စိန်ခေါ်မှုတွေရှိနေသေးတုံးပဲလို့မြင်တယ်ဘာဖြစ်လို့လဲဆိုတော့လူသားပြန်လည်တင်းမြဲရေးနဲ့လောဒီမိုကရေစီအသွင်ကူးပြောင်းရေးကိုရိုးရိုးရှင်းရှင်းချောင်းချောင်းနဲ့လုပ်နေတာတည်းဆာလို့ရှိရင်ကိုရှင်းစွဲအာဏာကိုဘယ်လိုဆက်ပြီးတော့တည်မြဲအောင်လုပ်ရမလဲတစ်ဖက်ကလည်းဟလာဒီဒီမိုကရက်တစ်အင်အားစုတွေအကြိုက်ပေါ့အထူးသဖြင့်နိုင်ငံတကာအကြိုက်လဲဖြစ်ရအောင်ဆိုတော့အားမျိုးကိုသူက strategy ပြောင်းသွားတာပဲဖြစ်တယ်။ US တက်ကမပြောင်းသွားဘူးပေါ့နော်ဆိုတော့သွားတွေ့ရဆိုတော့ကျွန်တော်တို့တက်ကတော့အထူးသဖြင့် Democratic အင်အားစုတွေအတွက်ကတော့အကြီးအကျယ်စိန်ခေါ်မှုတွေရှိနေတော့မှာ
Arizona ပြည်နယ် Sirona Forum ဆွေးနွေးပွဲမှာဗီတိန်ဝန်ကြီးချုပ်ဟောင်း Tony Blair လက်တက်ရောက်ပြီးနိုင်ငံတကာအကြမ်းဖက်မှုတိုက်ပစ်ရေးမှာသူပါဝင်ခဲ့ရတဲ့ကဏ္ဍကိုဆွေးနွေးသွားခဲ့တယ်လို့ဂျွန်မက်ကင်းရဲ့ဇနီးဆန်ဒီမက်ကင်းကလည်းလူကုန်ကူးမှုတိုက်ပျက်ရေးအခြေအနေတွေကိုဆွေးနွေးသွားခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။